ချင်းပြကြရလားဗျပြီးခဲ့တဲ့နှစ်ပတ်လုံးလုံးကမ္ဘာမီဒီယာမှာအထူးသဖြင့်တော့အနောက်တိုင်းမီဒီယာကြီးတွေရဲ့ခေါင်းကြီးပိုင်းမှာနေရာယူထားတဲ့သတင်းကရုရှားကနာမည်ကြီးအတိုက်ခံကောင်းဆောင်လက်ဆီနဘာနီရဲ့နာရီပဲဖြစ်ပါတယ်လက်ဆီနဘာနီဆိုတာအရင်ကရှေ့နေတူပါနောက် YouTuber Blogger အဖြစ်ဗလာဒီမာပူတင်ကိုစန့်ကျင်တဲ့တကြွလှုပ်ရှားသူနိုင်ငံရေးသမားတူပါနောက်ပိုင်းမှာတော့ပရုရှားသမ္မတနေရာအတွက်ပူတင်နဲ့အပြန်ရွေးကောက်ပွဲဝင်ပြန်ခဲ့တဲ့တိုက်ခံကောင်းဆောင်ဖြစ်လာပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ February 16ရက်ကတော့ပူတင်အစိုးရရဲ့ထောင်ထဲမှာပဟေလီဆန်ဆန်တည်ဆုံသွားခဲ့ပါပြီ။ BBC ကတော့နဘာနီရဲ့နာရေးဆောင်မကို Democracy Under Threat ချိန်ချောက်ခံရတဲ့ Democracy Sunday Times CBS စတဲ့အနောက်မီဒီယာအများစုမှာဆိုရင်တော့သူ့ကို Matter to Freedom လွတ်မြောက်ရေးအာဇာနည်အဖြစ်အမွန်တင်ရေးသားကြပါတယ်။ဒါအပြင်နဘာနီကိုတတ်ပစ်လိုက်တာဟာပူတင်ကိုလက်ရှိတဲ့ပို့ပြီးတော့အင်အားချိနေသွားစေတယ်လို့ရိုက်တာသတင်းဌာနရဲ့အဘော်တခုကလည်းဆိုပြန်ပါတယ်။အနောက်နိုင်ငံကောင်းဆောင်တွေနိုင်ငံရေးသမားတွေကလည်းနဘာနီကိုအာဇာနည်သူရဲကောင်းတစ်ယောက်အဖြစ်ပြောဆိုသုံးနှုန်ကြပါတယ်။ဘာကြောင့်ပါလဲ။အကြောင်းရင်းကတော့နဘာနီဟာဗလာဒီမာပူတင်ကိုပြောင်းပြောင်းတင်းတင်းဆန့်ကျင်တဲ့သူတစ်ယောက်ဖြစ်လို့ပါပဲ။ဒါပေမဲ့ကမ္ဘာမီဒီယာကြီးတွေပုံဖော်နေသလိုနဘာနီဟာဒီမိုကရေစီအိုက်ကွန်လွတ်လပ်မှုအတွက်အသက်ပေးသွားတဲ့အာဇာနည်သူရဲကောင်းတယောက်ဖြစ်သလားဆိုတာကိုတော့ချို့ကမေးခွန်းထုတ်ကြပါဗျ။ဆိုရရင်တော့အတိုက်ခံကောင်းဆောင်နဘာနီကိုအမေရိကန်နိုင်ငံရေးသမားတွေ၊အမေရိကန်မီဒီယာတွေမြင်တဲ့အမြင်နဲ့ဥရောပနိုင်ငံရေးသမားတွေ၊ဥရောပမီဒီယာတွေကမြင်တဲ့အမြင်ကကွဲလွဲမှုတွေအများကြီးရှိပါတယ်။ဥပမာ UK Labour Party ကောင်းဆောင် Keir Starmer ကနဘာနီနဲ့ပတ်သက်ပြီးတော့ပြောသလဲဆိုရင်ရုရှားတွေရဲ့နှစ်စဉ်ချီတက်ဆန္ဒပြပွဲမှာနဘာနီပါခဲ့တယ်အဲ့ဒီလိုရကတကယ်အစွန်းရောက်မျိုးချစ်ဝါဒီတော်တော်များများကိုလည်းဆွဲဆောင်သူလို့ဖြစ်ခဲ့တယ်။လူမျိုးကြီးဝါဒဆန်တဲ့သူ့ရဲ့အရင်ကပြောဆိုချက်ဗီဒီယိုတွေနဲ့ပတ်သက်ပြီးလည်းနဘာနီကဘယ်တော့မှမတောင်းမှန်ခဲ့ဘူးလို့ Twitter မှာရေးပို့ပါတယ်။ပူတင်ဆိုတာဆိုးဝါးလုံးနဲ့အာဏာရှင်ပဲပြီးတော့ဘသူမှနိုင်ငံရေးအရာတိုက်ခံလို့တာကြောင့်ထောင်ချခံရတယ်ဆိုတာမှဖြစ်တယ်မို့။ဒါကဘာမှညှင်းစရာမလိုဘူးလေ။ဒါပေမဲ့လက်ရဆုံးတွေနဲ့အချိတ်အဆက်ရှိတယ်လို့ပြီးတော့မွတ်စလင်တွေကိုမှိုချိုးမြှချူပြောခဲ့သူကိုတော့ချီးကျူးစရာအကြောင်းမရှိဘူးလို့သူကဆိုပါတယ်ရုရှားနိုင်ငံနဲ့ရွှေပြောင်းဝင်ရောက်လာတဲ့မွတ်စလင်တွေကိုပိုးဟတ်တွေဆိုပြီးတော့နဘာနီက2009ခုနှစ်တုန်းကသူ့ဗီဒီယိုတစ်ခုမှာသုံးနှုန်းခဲ့တယ်လို့မျိုးပဲရုရှားတရဲ့တကူရေးလုံခြုံရေးအတွက်တနက်လက်ဝယ်ပိုင်ဆိုင်ခွင့်ရှိတင်တယ်လို့လည်းဒီမွတ်စလင်တွေနဲ့ပတ်သက်ပြီးတော့ဆက်ဆက်တဲ့ဗီဒီယိုမှာသူကအဆိုပြုခဲ့ဘူးပါတယ်နောက်ထပ်နာမည်ကြီးဗီဒီယိုတစ်ခုမှာတော့နဘာနီကသွားဆရာဝန်ပုံစံဝတ်ဆင်ထားပြီးတော့ရုရှားနိုင်ငံတွေကိုရွှေပြောင်းဝင်ရောက်လာသူတွေကိုပိုးစားနေတဲ့တွားတွေနဲ့နှိုင်းရှင်ခဲ့ပါတယ်။ပြီးတော့သူကအကုန်လုံးတန့်ရှင်းရေးလုပ်ပြရမယ်။ငါတို့လမ်းကြောင်းပေါ်မှာရှိသမျှတည်တည်ချာချာပြက်ပြက်သားသားဂင်တွေပြီးတော့နှင်းထုတ်ရှင်းလင်းပြမာရမယ်လို့မွတ်စလင်တွေကိုရည်ရွယ်ပြီးတော့သူပြောခဲ့ပူပါတယ်။အမှန်တော့ဒီလိုဗီဒီယိုတွေမတင်ခင်ကကလေးတွေမှာသူ့ကိုရုရှားညီညွတ်သောဒီမိုကရက်တစ်ပါတီကနေထုတ်ပယ်ခဲ့ရတာပါ။အကြောင်းရင်းတွေကတော့သူ့ရဲ့အမျိုးသားရေးလှုပ်ရှားမှုတွေနဲ့ရုရှားချီတက်ပွဲမှာပါဝင်ခဲ့တဲ့အတွက်ဖြစ်ပါတယ်။ညညတော်ဒီမိုကရက်တစ်ပါတီကနေထုတ်ပယ်ခံရပြီးတော့နဘာနီကနောက်ထပ်ပါတီတစ်ခုကိုပူးတွဲထူထောင်ခဲ့ပါတယ်။ပါတီနာမည်ကရုရှားအမျိုးသားလွတ်မြောက်ရေးလှုပ်ရှားမှုလို့ခေါ်တဲ့ပါတီပါ။ဒီပါတီရဲ့အဓိကရွေးချယ်တွေကအာဏာရပါတီသူသဖြင့်ပူတင်ကိုဆန့်ကျင်ဖို့ဖြစ်ပြီးတော့ခရိုနီဝါဒကိုတိုက်ဖြစ်ဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းသူ့ပါတီကိုလက်ရာစွန်းဝါဒီရွှေ့ပြောင်းရောက်ရှိလာသူတွေကိုဆန့်ကျင်တဲ့ပါတီအဖြစ်အများစုကသတ်မှတ်ကြပါရဲ။ဒါပေမဲ့လည်းအဲ့ဒီပါတီဟာ2011ခုနှစ်ဒီကပဲရှိခဲ့ပြီးတော့2013ခုနှစ်မှာတော့အနာဂတ်Russia of the Future ဆိုတဲ့ပါတီကိုနဘာနီကထပ်မံတည်ထောင်ပြန်ပါရဲ။ဒီပါတီကအရင်ကပြည်သူ့ပြတော်သားဆိုတဲ့နာမည်နဲ့မှတ်ပုံမတင်ပဲရှိနေတဲ့ပါတီဖြစ်ပြီးတော့ပါတီကောင်းဆောင် Leonid Volkov နဲ့အတူဒီပါတီကိုနာမည်ပြောင်းပြီးတော့အနာဂတ် Russia ဆိုတဲ့ပါတီအသစ်အဖြစ်မှတ်ပုံတင်ခဲ့တာဖြစ်ပါရဲ။နဘာနီကိုနောက်ထပ်ဝေဖန်သူတူကတော့ရုရှားနိုင်ငံရေးလေလာသုံးသက်သူသုတေသနသမား Jake McLean ပဲဖြစ်ပါတယ်။သူကပါပြောသလဲဆိုရင်နဘာနီကိုအနောက်တိုင်း Liberal Democracy စံပြတူလို့ထင်နေမယ်ဆိုရင်တော့အဲ့ဒါအမှားကြီးပဲလို့သူကပြောပါတယ်။2008ခုနှစ်တုန်းကရုရှားကဂျော်ဂျီယာနိုင်ငံကိုကျူးကျော်တိုက်ခိုက်ခဲ့တဲ့တုန်းကဆိုရင်နဘာနီကဂျော်ဂျီယာလူမျိုးတွေကိုရှင့်နေကြွက်တင်နေရှင်ပြီးတော့ပြောခဲ့ဘူးပါတယ်။ဒါပေမဲ့သူပြောခဲ့တဲ့အဲ့ဒီဗီဒီယိုအောက်မှာပဲcomment နဲ့မှာဒီလိုသုံးနှုတ်မိတဲ့အတွက်ပြန်တောင်းပန်ခဲ့ရပါသေးတယ်။ရွှေပြောင်းဝင်ရောက်လာသူတွေမွတ်စလင်တွေနဲ့ပတ်သက်လို့လက်ရဆုံးရေးရဝါဒတွေဒီလိုပြောဆိုနေပေမဲ့လည်း social media ပေါ်မှာအထူးသဖြင့် YouTube ပေါ်မှာတော့နဘာနီဟာပူတင်ကိုဆန့်ကျင်တဲ့သူအဖြစ်အလွန်နာမည်ကြီးပါတယ်။ ဒါ့အပြင်အနောက်နိုင်ငံကောင်းဆောင်တွေအထူးသဖြင့်ပူတင်နဲ့နိုင်ငံရေးအရာဆန့်ကျင်ဘက်ဖြစ်တဲ့အဆင်မပြေတဲ့နိုင်ငံတွေကသူ့ကိုအလွန်ဇန်းတင်ပြီးတော့ရေးသားဖော်ပြကြပါတယ်2020ဩဂုတ်လတုန်းကတော့လေရင်ပေါ်မှာရုတ်တရက်ဖျားပြီးတော့မူးမေ့လဲကျသွားရကနေပြီးတော့နဗန်းနေရကံကြမ္မာအလှည့်ပြောင်းစတယ်လို့ဆိုရပါလိမ့်မယ်နဗန်းနေပြောရေးဆိုခွင့်ရှိသူဆိုရတော့လေစိတ်မှာတောက်ခဲတဲ့ကော်ဖီခွက်ထဲမှာအစိတ်ခက်ခန်းရတာဖြစ်နိုင်တယ်လို့သိရပါတယ်အဲ့ဒီနောက်အဲ့ဒီမှာဆေးရုံတင်ကုသခဲ့ရပြီးတော့သူ့ကိုကုသပေးတဲ့ဒီရုရှားဆရာဝန်တွေကသူ့သွေးထဲမှာနောက်ပြီးတော့ဆီးထဲမှာရောဘာမှမတွေ့ရဘူးလို့ဆိုပါတယ်ဒါပေမဲ့အဲ့ဒီကနေနောက်ပိုင်းမှာဂျာမနီဘာလင်ကဆေးရုံကိုပြောင်းရွှေ့ကုသခဲ့ရပြီးတော့ဂျာမန်ကဆရာဝန်တွေကတော့နဗန်းနေအစိတ်ခန့်ခံခဲ့ရတာဖြစ်တယ်လို့အတည်ပြုကြပါတယ်အဲ့ဒီတော့ကဂျာမနီအဓိပတိအင်္ဂလာမာကင်နဲ့ပြင်သစ်သမ္မတမက်ခရွန်တို့ကဆိုရင်ဒီကိစ္စပေါ်မှာရုရှားနိုင်ငံအစိုးရအနေနဲ့အဖြေတစ်ခုခုပေးဖို့ဆိုပြီးတော့နိုင်ငံရေးအရာဝေဖန်ခဲ့ပါတယ်ဒါပေမဲ့ရုရှားအစိုးရကတော့ဒီအစိတ်ခတ်တယ်ဆိုတဲ့ကိစ္စကိုလုံးဝငြင်းဆိုခဲ့ပါသေးတယ်။နောက်ပိုင်းမှာနဗာနီအနေနဲ့ရုရှားကိုပြန်လာမယ်ဆိုရင်ဘာပြဿနာမှမရှိစေရဘူးလို့ပူတင်အစိုးရကပြောလာပါတယ်။အဲ့ဒီအချိန်မှာနဗာနီကဂျာမနီမှာရှိနေပါတယ်။ဒါပေမဲ့ရုရှားထောင်အာဏာပိုင်တွေကတော့နဗာနီကတတ်မှတ်ရတဲ့နောက်ကျပြီးမှရုရှားကိုပြန်လာမယ်ဆိုရင်ဖမ်းမယ်လို့ဆိုပါတယ်။သူ့ကျမ်းမာရေးအခြေအနေတွေကြောင့်တတ်မှတ်ရမှာတော့ဂျာမနီကနေပြန်လာဖို့မဖြစ်နိုင်ဘူးလို့နဗာနီကဆိုရှယ်မီဒီယာပေါ်ကနေအကြောင်းပြန်ခဲ့ပါတယ်ဇန်နဝါရီ2021မှာရုရှားကိုနဗာနီပြန်ခဲ့ပါတယ်ဒါပေမဲ့မျောလင့်ထားတဲ့အတိုင်းပဲမော်စကိုကိုရောက်ပြီးတိတ်မကြခင်မှာနဗာနီပန်းခံရပါတော့တယ်အဲ့ဒီနောက်နဗာနီလွတ်မြောက်ရေးအတွက်ကမ္ဘာကောင်းဆောင်အများကြီးကတောင်းဆိုခဲ့ကြပါဗျ။အဲ့ဒီအချိန်မှာနဗာနီကမကြောက်ကြနဲ့လမ်းပေါ်ထွက်ကြပါ။ကျွန်တော်အတွက်ပြောတာမဟုတ်ဘူး။ခမရတို့အတွက်ခမရတို့အနာဂတ်အတွက်လမ်းပေါ်ထွက်ကြပါလို့နဗာနီကတိုက်တွန်းခဲ့ပါသေးတယ်။ Amnesty International အဖွဲ့ကနဗာနီကိုယုံကြည်ချက်အကျဉ်းသမားအဖြစ်အစောပိုင်းမှာသတ်မှတ်ခဲ့ပေမဲ့2021 February နောက်ပိုင်းမှာတော့ဒီအခေါ်အဝေါ်ကိုပြန်ရုပ်သိမ်းခဲ့ပါတယ်။Amnesty International ရဲ့အကြောင်းပြချက်ကတော့2008-2008ခုနှစ်တွေတုန်းကနဗာနီရဲ့လက်ရဆွမ်းဝါဒီဆန်တဲ့အပြောအဆိုတွေကြောင့်လို့ဆိုပါတယ်။ဒါပေမဲ့လည်းနောက်လပိုင်းအကြာမှာပဲ Amnesty International ကနဗာနီကိုပြန်လည်တောင်းပန်ခဲ့ပြီးတော့ယုံကြည်ချက်အကျဉ်းသားဆိုတဲ့သတ်မှတ်ချက်ကိုပြန်လည်သတ်မှတ်ပြန်ပါတယ်။ဘာကြောင့်လဲဆိုရင် Amnesty International ရဲ့နဗာနီပေါ်ယုံကြည်ချက်အကျဉ်းသားဆိုတဲ့ခေါင်းစဉ်အောက်ကပယ်ဖြစ်မှုကြောင့်ပူတင်ဆိုရကအရင်ကတည်းကပို့ပြီးတော့နဗာနီရဲ့ရပိုင်ခွင့်တွေကိုချိုးဖောက်နေတာကြောင့်လို့ Amnesty International ကထုတ်ပြန်ပါတယ်။သူ့ကိုရုရှားဆိုရကထောင်နှစ်နှစ်ခွဲချခဲ့ပြီးသူအဓိကအလုပ်ဖြစ်တဲ့ပူတင်ရဲ့အပေါင်းပါတွေရဲ့လက်ပေးလက်ယူကိစ္စတွေအကျင့်ပြစ်ချဆမှုတွေကိုဖော်ထုတ်တဲ့နဗာနီဖောင်ဒေးရှင်းကိုလည်းပိတ်သိမ်းဖြစ်ခဲ့ပါတယ်။တကယ်တော့နဗာနီကိုပူတင်ဆိုရကဖမ်းဆီးထောင်ချတာရဲ့အဓိကအကြောင်းရင်းကိုပြောပါဆိုရင်သူ့အစိုးရအဖွဲ့တွေရဲ့အကျင့်ပြစ်ချဆမှုတွေကိုနဗာနီကဖော်ထုတ်တာကြောင့်ပါပဲ။သူ့ရဲ့နာမည်ကြီး YouTube ဗီဒီယိုတစ်ခုမှာပူတင်အတွက်ရုရှားသန်းကျွယ်တဲ့တရေတွေစောက်ပေးထားတဲ့နေဟာဟာအမေရိကန်ဒေါ်လာ1.3 billion ကျော်ကုန်ကြတယ်လို့နဗာနီကဆိုခဲ့မှုပါတယ်။ဒီဗီဒီယိုက2021 February တုန်းကကြည့်ရှုသူတန်ပေါင်း110 ကျော်တောင်ရှိပါတယ်။ဒါတွေကြောင့်ပဲပူတင်ဟာနဗာနီဆိုတဲ့နာမည်ကိုတစ်ခါမှထုတ်ဖော်မပြောဘူးပါဘူး။နဗာနီကြောင့်ပြောရင်အဲ့ဒီလူတော့မဟုတ်ခုနကပြောသွားတဲ့လူစသဖြင့်သာရည်ညွှန်းပြောဆိုတတ်ပါတယ်2023ခုနှစ်မနှစ်ကဩဂုတ်လမှာတော့နဗာနီကိုရုရှားအစိုးရက2019အမိန့်ချခဲ့ပါတယ်အမိန့်ချပြီးကတည်းကနဗာနီကိုဘယ်မှာချုပ်နှောင်ထားသလဲဘယ်ထောင်မှာထားသလဲဆိုတာကိုသူ့မိသားစုတွေနဲ့အပါအဝင်ဘယ်သူကမှမသိရတော့ပါဘူးဒါပေမဲ့ဒီနှစ်ဇန်နဝါရီလမှာတရားရုံးကိုရောက်နေတဲ့နဗာနီကိုဗီဒီယိုထုတ်ပြန်ချက်တစ်ခုမှပြန်တွေ့ခဲ့ရပါတယ်ပြီးခဲ့တဲ့ February 15ရက်ယုံချိန်မှာနဗာနီကသူ့မှာပိုက်ဆံမရှိတော့လို့တရားသူကြီးရဲ့လာစာအများကြီးတွေကသူ့ကိုနည်းနည်းလွှဲပေးလို့ရမလားဆိုပြီးတော့တရားသူကြီးကိုတော့နောက်ပြောင်ခဲ့ပါသေးတယ်။အဲ့ဒီနေ့က48နှစ်အရွယ်နဗာနီကိုအသက်ရှင်လျက်ပြန်တွေ့ရတဲ့နောက်ဆုံးနေ့ပဲဖြစ်ပါတယ်။ပြီးခဲ့တဲ့ February 16ရက်တုန်းကတော့နဗာနီဆုံးသွားပြီလို့ရုရှားအကြီးထောင်ကကြေညာခဲ့ပါတယ်။နဗာနီရဲ့ကျန်ရစ်သူဇနီးကတော့သူ့အမျိုးသားကိုပူတင်ကတပ်ပစ်တာလို့ဆွဆွဲထားပါတယ်။တချိန်ကသူ့ရဲ့လက်ရဆုံးရောက်အမျိုးသားရေးမှတ်ချက်တွေကြောင့်မီဒီယာတွေနဲ့လူခွင့်ရေးလှုပ်ရှားကြတဲ့အဖွဲ့တွေကအကြီးအကျယ်ဝေဖန်ခဲ့ပါတယ်။ခုတော့လဲလွတ်လပ်မှုအတွက်ပေးခဲ့သူ အာဇာနည်သူရဲကောင်းဒီမိုကရေစီခေါင်းဆောင်ဖြစ်ခေါင်းစဉ်တက်ကြပြန်ပါတယ်ခင်ဗျာဒီ podcast ကအကြောင်းအရာတွေကိုကျွန်တော် website နဲ့ media ပေါ်မှာလည်းဖတ်ရှုနိုင်ပါတယ်ကျွန်တော် podcast ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်အားလုံးအဆင်ပြေကြပါစေဗျာ